မင်္ဂလာပါရှင်။အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။အခုတင်ဆက်ပေးသွားမယ့်သတင်းတွေကတော့ Stanford International University ရဲ့ Online MBA Program အတွက်ရှောက်လွှာခေါ်ယူရဲဆိုတဲ့သတင်း Google Message ပုံမှုလုံကြုံစေမယ်လှုပ်ဆောင်ချက်ပါဝင်လာနိုင်ဆိုတဲ့သတင်း 5H Periscope Camera နဲ့ပွဲထွက်လာတဲ့ Realme H3 Super Zoom ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Stanford International University ရဲ့ Online MBA Program အတွက်ရှောက်လာခေါ်ယူဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ COVID-19 ကာလအတွင်းဘွဲရပြီးသူတွေအနေနဲ့နိုင်ငံခြားတက္ကသိုလ်ပညာရေးသင်ကြားလေ့ကျင့်မှုတွေကို Stanford International University ရဲ့ Home Based Learning ဖြစ်တဲ့ Online MBA Program နဲ့ MSI Overseas Education ကနေစတင်လျှောက်ထားသင်ယူနိုင်မယ်လို့သိရပါတယ်။မြန်မာနိုင်ငံမှာဘွဲ့ရပြီးသူတွေအနေနဲ့ Stanford University ရဲ့ Masters of Business Administration MBA တန်းကို full time တစ်နှစ်နဲ့ part time တစ်နှစ်ခွဲဆိုပြီးတော့ရွေးချယ်တက်ရောက်နိုင်မှာဖြစ်တယ်လို့သိရပါတယ်။ဇူလိုင်နဲ့နိုဝင်ဘာကြောင်းဖွင့်ချိန်အတွက် Stanford Online MBA Program လျှောက်ထားပါကပညာသင်စု1500000လုံးကိုရရှိမှာပဲဖြစ်ပါတယ်။MBA program တက်ရောက်မဲ့သူတွေအနေနဲ့ elective course တွေဖြစ်တဲ့ International Business Management, Entrepreneurship,Brand Communication, Digital Marketing စသဖြင့်ဘာသာရပ်ခွဲ၄မျိုးတည်းကနေမိမိကြိုက်တဲ့တက်ရတစ်မျိုးကိုရွေးချယ်တင်ယူနိုင်ပြီးတော့ Assignment ပုံစံနဲ့တင်ယူရမှာဖြစ်တဲ့အတွက် Course ပြီးဆုံးပါကထိုင်းနိုင်ငံရှိ Stanford International University မှာ Degree ကိုမိမိကိုယ်တိုင်သွားယူရမှာပဲဖြစ်ပါတယ်online စနစ်ဖြင့်ဥစွာတင်ယူရမှာဖြစ်ပြီးတော့ covid အခြေအနေတည်ငြိမ်တဲ့အခါမှာထိုင်းနိုင်ငံမှာရှိတဲ့ Stanford International University မှာတွားရောက်တင်ယူခြင်းသူတွေအတွက် Stanford University မှာ visa document တွေကိုစီစဉ်ပေးသွားမယ်လို့လည်းသိရပါတယ် Stanford International University တွေ business technology communication art and design တွေနဲ့သက်ဆိုင်တဲ့ဘာသာရပ်ခွဲပေါင်းများစွာကို bachelor degree ရသည့်အထိတက်ရောက်နိုင်မှာဖြစ်ပြီးတော့နောက်ဆုံး semester မှာအလုပ်သင်ကာလတွေပါဝင်လာမှာပဲဖြစ်ပါတယ်။တက်ရောက်လို့သူတွေအနေနဲ့ MSI ပညာရေးဝန်ဆောင်မှု form 39953935မန္တလေးရုံး form 39953251954ကိုဆက်သွယ်စုံစမ်းမေးမြန်းနိုင်မှာပဲဖြစ်ပါတယ်။ဆက်လက်ပြီး Google Message ပုံမှုလုံကြုံစေမဲ့လှုပ်ဆောင်ချက်ပါဝင်လာနိုင်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။Google Message အတွက် end-to-end encryption ကိုဖန်တီးနိုင်တယ်လို့သိရပါတယ်။ Google Message ရဲ့မထွက်ရှိသေးတဲ့ app အတွင်းပိုင်းကုတ်တွေထဲမှာ end-to-end encryption လောက်ဆောင်ချက်တွေကိုရည်ညွှန်းထားတယ်လို့ 9to5 Google ကဖော်ပြခဲ့ပါတယ်။ APK Camera ပေါ်က app အတွင်းကို 9to5 Google ကအသေးစိတ်ဝင်နောက်ခဲ့ပြီးတော့မကြာတော့တဲ့အနာဂတ်မှာ end-to-end encryption ကို Google ဖြန့်ချိမယ်လို့တွေးခဲ့ပါတယ်။Google ကတော့တရားဝင်ထုတ်ဖော်မဆွေးနွေးသေးပါဘူး။တုံးဆွဲသူတွေကလည်း Google Message မှာ end-to-end encryption ကိုအလိုရှိနေပါတယ်။ Google က iMessage, Facebook Messenger နဲ့ WhatsApp တို့နဲ့ရှင်ပြိုင်သွားဖို့ရှိပါတယ်။ Google က Message မှာ Rich Communication Service RCS စံချိန်စံညွှန်းကိုအသုံးပြုမှာပါ။ Google ရဲ့ RCS ကြောင့်ဖိုင်အကြီးစားတွေကိုပေးပို့တာနဲ့group message တွေကပုံမလုံးကြုံလာမယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ 5H Periscope Camera နဲ့ပွဲထွက်လာတဲ့ Realme H3 Super Zoom ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Realme H3 Super Zoom ကတော့တရားဝင်ထွက်လာပါတယ်။ Super Zoom ဆိုတဲ့နာမည်အတိုင်းပဲ H megapixel 122mm 5H Periscope Zoom Lens ပါဝင်လာပါတယ်။ဖုန်းရဲ့အဓိက camera 64mp က60H average zoom ရိုက်ကူးနိုင်ပါတယ်။ကြောဘက်ကင်မရာမှာ 8MP ultra wide နဲ့ 2MP micro တို့ပါဝင်လာပါတယ်။အဓိကကင်မရာမှာ IOS, shutter speed, white balance နဲ့ auto focus ချိန်ညှိထားတဲ့ pro mode နဲ့အတူ nightscape 4.0 အပြင်အလိုလျောက် AI mode လည်းပါဝင်လာပါတယ်။ဒါအပြင် tripod mode ဆိုတာလည်းပါလာပါတယ်။ Realme H3 Super Zoom shake camera ကနှလုံးဖြစ်ပြီးတော့push hold ထဲထည့်သွင်းထားပါတယ်အဓိက selfie camera က 32MP Sony IMX616 နဲ့ 8MP ultra wide အသုံးပြုထားပါတယ်အဓိက sensor မှာ nightscape selfie လှုပ်ဆောင်ချက်ပါဝင်လာပါတယ်မျက်နှာပြင်အရွယ်အစားက 6.5 ခွန်လက်မ 1280x2400 pixel IPSSCD နဲ့အတူ 120 hash refresh rate တို့ထောက်ပံ့ထားပါတယ်။ဖုန်းရဲ့ fingerprint scanner ကိုဘေးဘက်မှာထည့်သွင်းထားပြီးတော့ 0.3 second အတွင်းဖွင့်နိုင်ပါတယ်။H3 Superzone မှာ Snapdragon 855 Plus chipset နဲ့အတူ RAM 12GB Viva Chamber Cooling Snip နဲ့ UFS 3.0 Storage နဲ့အတူ Tempo Wave တို့ပါဝင်လာပါတယ်။ Realme H3 Superzone ကိုကြိုတင်မှယူနိုင်ပြီဖြစ်တယ်လို့လည်းသိရပါတယ်။အရောင်အနေနဲ့အပြာနဲ့အဖြူရောင်ဆိုပြီးထုတ်လုပ်ထားပြီးတော့ RAM 12 Storage 256GB Version ကို Euro 499နဲ့ရောင်းချသွားမယ်လို့လည်းသိရပါတယ်။အခုတင်ဆက်ပေးနေတဲ့အတန်လွင့်အစီအစဉ်ပြင်အင်တာနက်ကြာနေရဲ့နောက်ဆုံးရနိုင်ငံတကာနဲ့ပြည်တွင်းက ID, Mobile, စတဲ့နည်းပညာနဲ့ပတ်သက်တဲ့သတင်းတွေ၊ပညာရေးသတင်းတွေကိုလည်းအင်တာနက်ကြာနေရဲ့ Facebook Page နဲ့ Website ဖြစ်တဲ့ www.internetjane.media မှာလည်းဝင်ရောက်ဖတ်ရှုနိုင်မှာပဲဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ကြာနေကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂါသဝန်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဦးဝင်းမြင့်မို့ပါ။